Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်2016ခုနှစ်ဒီဇင်ဘာလ22ရက်ပိုတူနီညနေခင်း VOA စီစဉ်တွေကို American ပြန်စုမြို့တော် Washington DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအတန်းစမှာဒီညနေခင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကို American ပြုသွင်းနေကျွန်တော်ကြော်သိမ်းကြည့်ညမှာပါမက္ကဆီကိုနိုင်ငံကမီးရှို့မှုများနဲ့ရောင်းတဲ့ဈေးတစ်ခုမှာအင်ကာနေကပေါက်ကွဲမှုဖြစ်တာကြောင့်လူ30တယောက်ထဲမှာတည်ဆုံးသွားပါတယ်။တူရကီနိုင်ငံဆိုင်ရာရုရှားတံမကြီးကိုပြစ်ခတ်ပစ်တက်ခဲ့သူနဲ့ပတ်သက်ပြီးကောက်ချက်ချပြောဖို့တိတ်ဆောသေးတယ်လို့ရုရှားကဒီကနေ့ပြောပါတယ်။ရခိုင်ပြည်အရေးအလင်းရန်ကိုင်းတွေဖြစ်ရှင်းဖို့ပြီးပြည့်စုံတဲ့မဟာဗျူဟာတရက်အလင်းမြန်ချမှတ်အကောင့်ထဲပေါ်ပါလို့ကုလသမဂ္ဂကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြရမှာကရှမ်းပြည်မြောက်ပိုင်းမှာစစ်ပွဲတွေကလည်းဒီကနေ့ထိဆက်ပြီးဖြစ်နေသေးပ
ါမနေ့6နာရီလောက်တော့မှပြန်ပြီးတော့ကလပ်ပြန်ပြန်ကြရတာပေါ့မနေ့ပိုင်းကျမှတစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှအကြီးခိုက်ပြီးတဲ့ဒီ
ရှမ်းပြည်စစ်ပွဲနောက်ဆုံးရအခြေအနေတွေကိုကြားခင်မှာပြည်စုံတင်ဆက်ပေးသွားပါမယ်ဒါပြင်လက်ရှိဖွဲ့စည်းလိုက်တဲ့ငင်းကြဲရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ JCB လို့ခေါ်တဲ့အဖွဲ့ရဲ့ရန်ပုံငွေစီမံခန့်ခွဲမှုအကြောင်းနဲ့မြန်မာနိုင်ငံရဲ့အထည်ချုပ်နဲ့ကုန်ထုတ်လုပ်ငန်းစီးပွားရေးဆိုင်ရာသတင်းတပုတ်ကိုလည်းအခုညနေမှာပြောပြသွားဖို့ရှိပါတယ်အခုရင်းဆုံးထိတ်တန့်ရောက်သတင်းတွေကိုကိုကြည့်ရသိတဲ့ Mac Computer တွေကကြေညာပေးသွားမှာပ
ါမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နယ်ကလူစီကားတဲ့မီးရှို့မိပန်းစည်းတစ်ခုမှာအင်ကာနေကပေါက်ကွဲမှုကြီးဖြစ်တာကြောင့်လူ30တယောက်ထဲမှနေသေဆုံးပြီးအယောက်80ဒဏ်ရာရသွားပါတယ်။မြို့တော်ရဲ့မြောက်ဖက်ကီလိုမီတာ30လောက်မှာရှိတဲ့ Tutti Pack မြို့နယ်ကဆန်ပါပလီတိုဈေးမှာခရစ်မတ်နဲ့နှစ်သစ်ကူအားလိုက်ရဲ့ကာလတွေအတွက်မီးရှို့မိပန်းဝယ်တဲ့လူတွေနဲ့ပြည်နေကြတာပါ။ဈေးတွေကမီးရှို့မိပန်းနဲ့ပြောင်းဦးတွေမှာသုံးတဲ့ရန်တွေပေါက်ကွဲတာကြောင့်မိခိုးလုံးကြီးထုတ်တက်သွားပြီးလူတွေလည်းဘေးကင်းရာကိုထွက်ပြေးကြရပါတယ်။ဈေးတွေကဆိုင်အများစုကတော့ပျက်စီးသွားပါပြီ။ပေါက်ကွဲမှု6ခုကြောင့်ထိခိုက်ပျက်စီးရတာဖြစ်ပြီးလက်နဲ့ခရမ်းနဲ့ဖောက်ခွဲရေးဆိုင်ရာဥပဒေတွေကိုချိုးဖောက်မှုရှိမရှိဆိုတာနဲ့ဘယ်သူမှတာဝန်ရှိတယ်ဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့အစိုးရရှိနေချုပ်ယုံကပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုအကူအညီပေးရေးအရေးပေါ်လုပ်သားတွေဝင်ရောက်ဖို့ရာဘေးရန်ရွယ်ကင်းတဲ့အခြေအနေကိုရောက်ဖို့နိုင်ရည်အတော်ကြာကြာစောင့်နေကြရပါတယ်။ဒဏ်ရာရသူတွေက22ဦးကိုတော့ဒီကနေ့အစောပိုင်းမှာစစ်ရုံကနေပြန်ဆင်းခွင့်ပြုလိုက်ပါပြီ။သေဆုံးသူတွေအတွက်ဝန်းနေရပါကြောင်းနဲ့ဒဏ်ရာရသူတွေအများဆုံးပြန်ပြီးကောင်းမွန်လာပါစေကြောင်းမက္ကဆီကိုသမ္မတအန်ရီကေပီနာနီတိုကထွတ်ထားမှရေးပါလေ2005ခုနှစ်နဲ့2006ခုနှစ်တွေတုန်းကလည်းအဲ့ဒီဈေးမှာပဲပေါက်ကွဲမှုနဲ့မီးလောင်မှုတွေဖြစ်တာကြောင့်ဆိုင်အများအပြားပျက်စီးသွားခဲ့ပါသေးတယ်
။တူရကီနိုင်ငံဆိုင်ရာရုရှားတံတမကိုပြစ်ခတ်ခဲ့တဲ့သူနဲ့ပတ်သက်ပြီးတော့အပြည့်အစုံကောက်ချက်ချပြောဆိုမှုအခြေဆောနေသေးတယ်လို့ရုရှားဆိုရကဒီကနေ့ပြောပါရယ်။ရုရှားသမ္မတရုရှားတန်အမတ်အန်ဒရီကာလော့ဖ်ကိုတူရကီရဲဝန်ထမ်းတူကအန်ကာရာမြို့မှာတနင်္လာနေ့တုန်းကပြစ်တက်ခဲ့တာပါ။ပြစ်ခဲ့တဲ့သူကအလက်ပိုမျိုးကိုမမေ့နဲ့စီးရီးယားကိုမမေ့နဲ့ကျွန်တော်တို့မြေမှာဘေးကင်းလုံခြုံမှုမရှိသေး၍ခမရတို့လည်းဘေးကင်းလုံခြုံမှုရှိမှာမဟုတ်ဘူးလို့အဟိတ်ခဲ့တဲ့အကြောင်းမျက်မြင်တွေ့ခဲ့တဲ့သူတွေက VOA ကိုပြောပါရယ်အခုဖြစ်ရတဲ့ပတ်သက်လို့တူရကီနိုင်ငံသားရေးဝန်ကြီးမာဖလက်ကာဗူဆိုဂလူကပြစ်ခတ်ခဲ့တဲ့သူဟာပြီးခဲ့တဲ့ဒီတူရကီအာဏာသိမ်းမှုမှာနောက်ွယ်ကနေကြိုးကင်တဲ့သူအဖြစ်တူရကီအစိုးရကပြောနေတဲ့အမေရိကန်ပြည်ထောင်စုမှနေထိုင်သူဘာသာရေးဆရာဖာတူလာဂူလန်နဲ့ဆက်ဆက်နေတဲ့သူဖြစ်တယ်လို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျော့ကယ်ရီကိုတယ်လီဖုန်းဆက်ပြီးတော့ပြောခဲ့ပါတယ်ရုရှားသမ္မတပြောခွင့်ရဒီမီထရီပက်စကော့ဖ်ကတော့ဒီလုံခြုံတပ်ဖြတ်မှုနဲ့ပတ်သက်တဲ့ပူးတွဲစုံစမ်းစစ်ဆေးမှုတွေမပြည့်သေးသေးဘူးကောက်ချက်ချမစောသင့်ဘူးလို့ဒီကနေ့ပြောပါတယ်အမေရိကန်ဆူရကလည်းမစ္စတာဂူလန်အမေရိကန်နိုင်ငံမှာရှိနေတဲ့အတွက်အခုတပ်ဖြတ်မှုကိုထောက်ခံတာဒါမှမဟုတ်ပါဝင်ပတ်သက်တာတွေဖြစ်နေတာလို့တူရကီဆူရကပြောနေတာဟာလုံးဝအတိတ်ပဲမရှိဘူးလို့တုံ့ပြန်ထားပါရဲ့ရှင်
။ဘာလင်မြို့ကလူစီကားတဲ့ခရစ်မတ်ဈေးတစ်ခုတည်းထရက်ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အာဏာပိုင်တွေဒီကနေ့ဆက်ပြီးရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့အဲ့ဒီတိုက်ခိုက်မှုဖြစ်ပြီးပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကိုမနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ်လက်တွေကိုဆက်ရှာနေကြတာပါ။ထရက်ကားပေါ်ကနေကြတဲ့အထောက်အထားတွေပေါ်အခြေခံပြီးတူနီရှားနယ်ပွားတယောက်ကိုရဲတပ်ဖွဲ့ကရှာနေတယ်လို့ဂျာမန်သတင်းမီဒီယာတွေကဖော်ပြပါတယ်။တနင်္လာနေ့မှာတိုက်ခိုက်မှုဖြစ်ပြီးချိန်ကလေးကဆိုရင်သတင်းပေးဖို့ဖွင့်ထားတဲ့တယ်လီဖုန်းလိုင်းကနေသတင်းအစပေါင်း900ကျော်ကိုရခဲ့တယ်လို့ဘာလင်ရဲတပ်ဖွဲ့ကပြောပါတယ်။ IS စစ်သွေးကြောအဖွဲ့ကိုချိန်မုံနေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့မှပါနေကြတဲ့နိုင်ငံတွေကနိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့သူတို့လှုံ့ဆော်ထားတဲ့အရာအခုလိုတိုက်ခိုက်တာဖြစ်တယ်လို့ IS အစွန်ရောက်အဖွဲ့ကပြောပါတယ်။ယူရိုနဲ့ဆီးရီးယားက IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့နိုင်ငံတွေထဲမှာဂျာမနီမပါပါဘူး။ဒါပေမဲ့စီဖြစ်ပြီးတာနဲ့စီရေးအချက်လက်ထောက်လန်းတာလိုလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်နေပါတယ်
။ စီးရီးယားနိုင်ငံအလက်ပိုမျိုးကတဘုံတွေရဲ့နောက်ဆုံးခြေကုပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကသိမ်းယူလာနေတာနဲ့အမျှတဘုံတွေကိုမျိုးရင်းကနေအမြန်ဆုံးရွှေ့ပြောင်းဖို့စီးရီးယားစစ်တပ်ကသတိပေးနေပါတယ်အလပ်ပုံမျိုးတိုက်ပွဲတွေမှာသူတို့အသာစီးရနေတဲ့အခြေအခုလို့ပြောလိုက်တာပါဒီဇင်ဘာလ20ရက်မနေ့ကနေ့တုန်းကတော့မော်စကိုကျင်းပစာတမ်းလို့ခေါ်တဲ့သဘောတူညီချက်ကိုရုရှား၊အီရန်နဲ့တူရကီနိုင်ငံတွေကဝင်ကြည့်ရေးသဘောတူခဲ့ကြပြီးတော့စီးရီးယားဆိုင်ရာတည်ငြိမ်ရေးသဘောတူညီချက်အတွက်အခြေခံစည်းမျဉ်းတွေချမှတ်ခဲ့ကြပါတယ်ဒီသဘောတူညီချက်ဟာဒေသတွေမှာရုရှားရဲ့ဩစာအရှိန်အဝါကြီးထွားလာမှုကိုပုံမခိုင်ပါစေသလိုတတိယနေ့တုန်းကတူရကီနိုင်ငံဆိုင်ရာရုရှားတန်အမတ်ပြစ်ဒဏ်ခံရတဲ့ဖြစ်ရပ်ရှိတဲ့အတိုင်းအောင်တူရကီအစိုးရနောက်အီရန်အစိုးရတွေနဲ့ရုရှားအကြားမှာဆက်ဆံရေးပုံမခိုင်ပါစေတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲစီးရီးယားတရားရေးဆိုင်ရာဆွေးနွေးပွဲအသစ်တွေဖြစ်လာအောင်သူနဲ့တူရကီသမ္မတပူးပေါင်းကြိုးပမ်းနေတဲ့အကြောင်းပြောပါတယ်အမေရိကန်ဒါမှမဟုတ်ကုလသမဂ္ဂတို့မပါဘဲအခုလိုကြိုးပမ်းနေကြတာပါရေကြီးမရခင်အထိကတော့စီးရီးယားပြည်သူတွေရဲ့ဘဝတွေစိုးရိမ်နေဦးမှာဖြစ်ပြီးတော့အရက်သားထောက်ပေါင်းများစွာတိုက်ခိုက်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးနေကြရဆဲဖြစ်ပါတယ်အလက်ပုံမျိုးတိုက်ခိုက်မှုတွေအစုံသက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့သဘုံတွေပြည်ထဲကအရက်သား 3,800 ကိုရွှေ့ပြောင်းပေးခဲ့တဲ့အကြောင်းတူရကီနိုင်ငံကပြောပါတယ်ရှင်
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်တူးညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်ရခိုင်ပြည်နယ်ကလူမှုဝန်ဝန်အားလုံးရဲ့ဘေးဒုက္ခတွေနဲ့နင့်နာချက်တွေကိုကင်တွယ်ဖြေရှင်းရေးပြီးပြည့်စုံတဲ့မဟာဗျူဟာတစ်ရပ်ကိုအလင်းမြန်ချမှတ်အကောင့်ထယ်ဖို့လို့ဆောင်ဖို့ကုလသမဂ္ဂကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်ဒီဇင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာအရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးတစ်ရပ်ကိုမြန်မာဆွေရောက်ကလက်ခံကျင်းပတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နဲ့လူသားချင်းကူညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူး Miss Renata Desalian ကကြိုဆိုတဲ့အကြောင်းပြောထားတဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာအဲ့ဒီလိုတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလုပ်နေတာကိုသိရှိပါကြောင်းဖော်ပြထားပြီးဘယ်လိုကျူးလွန်မှုမျိုးကိုမဆိုရေးယူဆောင်ရွက်ဖို့နဲ့ဘေးဒဏ်သင့်သူတွေရဲ့နေထိုင်မှုအတွက်တင့်တင့်လျောက်ပတ်တဲ့အကူအညီပေးရသေးကြစီဖို့ကော်မရှင်အနေနဲ့ဆင့်ဆက်ပြီးပတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုကိုအလင်းမြန်လုပ်ဖို့လည်းတိုက်တွန်းထားပါတယ်။လူသားဘေးဒုက္ခအတွက်လိုအပ်ချက်တွေကိုအကူအညီပေးဖို့ကိစ္စဟာချက်ချင်းလုံဆောင်ရမယ့်ကိစ္စဖြစ်ပေမဲ့ရခိုင်ပြည်နယ်ကိုကျော်လွန်ပြီးအထူးစိုးရိမ်မွေရာဖြစ်လာတဲ့တကယ်အရင်ခံအကြောင်းရင်းတွေအတွက်အပြေတော့မဟုတ်ပါဘူးလို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အင်ဒိုနီးရှားနိုင်ငံမှာနှစ်သစ်ကျူညနေခင်းအချိန်တိုက်ခိုက်မှုကြက်စီနေတဲ့စစ်သွေးကြွားတွေလို့တန်ရရှိသူ၃ဦးကိုဂျကာတာမြို့ပြင်မှာဒီကနေ့စီးနင်းတိုက်ခိုက်မှုတစ်ခုအတွင်းတပ်ပစ်လိုက်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်။အဲ့ဒီလူတွေငားနေတဲ့အိမ်ထဲမှာဘုံးတွေကိုတွေ့ခဲ့ပြီးတဲ့နောက်လူတွေရက်ခွက်တစ်ခုကနေလူတွေကိုရွှေ့ထုတ်ခဲ့ရတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရ Rick Wanto ကပြောပါရယ်။အိနေကနေထွက်လာပြီးတော့လက်နက်ချဖို့အာနာပိုင်တွေကပြောတာကိုလက်မခံပဲရဲတပ်ဖွဲ့ကိုဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကြောင့်ပြစ်တက်လိုက်တာလို့ Requanto ကပြောပါရယ်ဂျကာတာမြို့ပြင်ကတစ်ပေထူထက်တဲ့တန်ဂရန်ရက်ကွက်ကအိမ်တလုံးမှာအဲ့ဒီလူတွေကားနေကြတာပါအဲ့ဒီရက်ကွက်မှာရဲကဖမ်းလိုက်တဲ့လူတစ်ယောက်စီကနေစစ်သွေးကြွားလို့တန်တရားရှိသူတွေကားနေတဲ့အိမ်ကိုရဲတွေကတိုက်ခဲ့ရတာပါအခုအကြံစီမှာပါဝင်တဲ့လူတွေဟာဒီဇင်ဘာလ10ရက်နေ့ကဂျကာတာမြို့ပြင်နေရာတွေမှာဖမ်းဆီးခဲ့တဲ့စစ်သွေးကြွတွေနဲ့အခြေဆက်ရှိတယ်လို့ရဲတပ်ဖွဲ့ကယုံကြည်တဲ့အကြောင်းပြောခွင့်ရ Rick Wanto ကပြောပါရယ်အရင်ဖမ်းခဲ့တဲ့စစ်သွေးကြွတွေကတော့ဒီဇင်ဘာလ17ရက်နေ့သမ္မတနန်းတော်မှာလူချိုးရေးတပ်ဖွဲ့အလွှဲပြောင်းလုပ်တဲ့အခမ်းအနားကိုအသေးခံဘုံခွဲဖို့ကြံစီခဲ့ကြတာပါအမျိုးသမီးတဦးကအသေးခံဘုံခွဲဖို့လှုပ်ထားတဲ့အဲ့ဒီပြတ်သွားတဲ့အစီအစဉ်ကိုစီးရီးယားက IS အဖွဲ့ဝင်အင်ဒိုနီးရှားနိုင်ငံသား Bahram Deep ကကြိုးကင်စစ်ဆေးခဲ့တာလို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်ရှင်
ဂျပန်နိုင်ငံအိုကီနာဝါကျွန်းမှာရှိတဲ့အမေရိကန်မရိန်းတပ်ဖွဲ့ Leader Scan ရွှေ့ပြောင်းနေရချထားရေးဂျပန်အစိုးရရဲ့အစီအစဉ်ကိုထောက်ခံတဲ့ဆုံးဖြတ်ချက်တစ်ချက်ကိုဂျပန်တရားရုံးချုပ်ကချမှတ်လိုက်ပါတယ်။အိုကီနာဝါကျွန်းပေါ်ကအမေရိကန်အခြေစိုက်စခန်းကိုအပြီးတိုင်ဖယ်ရှားပစ်ချင်ကြတဲ့အတိုက်ခံတွေအတွက်တော့ဒီဆုံးဖြတ်ချက်ကအကြီးအကျယ်စိတ်ပျက်စရာပါ။ Futenma Leader Scan ရွှေ့ပြောင်းနေရချထားဖို့လုပ်ငန်းတွေကိုခွင့်ပြုတဲ့အရင်အိုကီနာဝါအုပ်ချုပ်ရေးမှူးရဲ့အောက်တိုဘာလ2015ခုနှစ်အမိန့်ကိုလက်ရှိအိုကီနာဝါအုပ်ချုပ်ရေးမှူးထာကေရှိအိုနာဂါကပြန်ရုပ်သိမ်းခဲ့တာဟာတရားမဝင်ဘူးလို့တရားရုံးကဆုံးဖြတ်ပါတယ်။ဂျပန်နဲ့အမေရိကန်အစိုးရတွေဟာဖူတန်မာလီဒက်စကန်ကိုလူအသွားလာရှုပ်ထွေးတဲ့မြို့လေကနေပို့ပြီးတော့ဘေကင်းလုံခြုံနဲ့အစွန်ပြန်နေရာတစ်ခုကိုရွှေ့ပြောင်းခြင်းကြတာပါ။အိုကီနာဝါဒေသခံအများပြားကတော့ဒီလီဒက်စကန်နဲ့ဆက်ဆက်ပြီးဖြစ်လာတဲ့ပတ်ဝန်းကျင်ဆူညံမှုတွေ၊ရာဇဝတ်မှုတွေနဲ့မတော်တဆဖြစ်ရပ်တွေကြောင့်ဒီလီဒက်စကန်ကိုကျွန်းပေါ်ကနေအပြေးတိုင်ဖယ်ရှားပစ်ခြင်းကြတာပါ။အာရှဒေသမှာပြည်ပခောက်တွေဖြစ်လာခဲ့ရင်အမေရိကန်တပ်ဖွဲ့တွေနဲ့စစ်လေရင်တွေအ мян ဆုံးလွတ်ပြီးတုံ့ပြန်နိုင်မဲ့
အရှေ့တရုတ်ပင်လယ်ကမဟာဗျူဟာကျတဲ့နေရာမှာဥကီနာဝါကျွန်းတည်ရှိနေတာပါဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကစလို့အမေရိကန်တပ်ဖွဲ့တွေအထူးအခြေစိုက်ထားတဲ့နေရာလေးဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအဖမ်းခံထားရတာ၄နှစ်ရှိပြီဖြစ်တဲ့ကနေဒါနိုင်ငံသားနဲ့အမေရိကန်နိုင်ငံသူစနီးမောင်နှံကသူတို့ပြန်လောက်အောင်ကူညီလှုပ်ဆောင်ပေးဖို့သမ္မတဘရက်ဥဘာမားနဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ကိုပန်ကြားလိုက်ပါတယ
် They want money, power, friends. You must give them these things before progress can be made.
သူတို့ကငွေအာဏာနဲ့မိတ်ဆွေလူချင်းပါတယ်တိုးတက်မှုရဖို့ဆိုရင်သူတို့ကိုအဲ့ဒါတွေပေးရပါလိမ့်မယ်ဂန္ဒီချာအဖမ်းခံရတဲ့ဆိုတာတိတ်ကိုကြားလို့ပြီးဘတ်ပေါင်းဆောင်မှာအောင်မြင်မှုမရဘူးဆိုတာပြနေပါတယ်မျော်လင့်သလိုမဟုတ်တဲ့အကြောင်းနဲ့မကောင်းမှုဒုစရိုက်အကြောင်းဒီလူတွေကိုကျမတို့ရှင်းပြဖို့ကြိုးစားပေမဲ့လည်းမအောင်မြင်ပါဘူးလို့စနီးဖြစ်တဲ့အမေရိကန်နိုင်ငံသူကိတ်လန်ကိုးလ်မန်ကဗီဒီယိုထဲမှာပြောထားတာပါသူ့ရဲ့ခင်ပိုးကတော့ကနေဒါနိုင်ငံသားဂျော့ရှွာဘွိုင်းပါအဖမ်းခံထားတဲ့ဇနီးမောင်နှံနဲ့အတူသူတို့အဖမ်းခံထားရတဲ့အချိန်အတွင်းမွေးဖွားခဲ့တဲ့ကလေးတယောက်ကိုရိုက်ယူထားတဲ့ဗီဒီယိုကိုဖမ်းထားတဲ့သူတွေကထုတ်ပြန်လိုက်တာဖြစ်ပြီးတော့သူတို့ကိုပြန်လွတ်ပေးဖို့ကနေဒါအစိုးရကတောင်းဆိုပါတယ်။ဘွားရီးတဲ့ခိုးမတို့ကိုတာလီဘန်အဖွဲ့ဝဲတစ်ခုဖြစ်တဲ့ဟက်ကာနီကိုရက်အဖွဲ့ကဖမ်းထားတာပါ။ကပူးမျိုးတော်နာကလက်လက်ကန်တွေရဲ့အခိုင်အမာနေရာတစ်ခုဖြစ်တဲ့ဝါဒက်ပြည်နယ်မှာသူတို့တွေခီးသွားနေတဲ့အချိန်အတွင်း2012ခုနှစ်နောက်ပိုင်းမှာဖမ်းဆီးခံရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်ကခိုးမန်းဟာပထမကလေးကိုကိုဝေဆောက်ထားတဲ့အချိန်ဖြစ်ပါတယ်။အခုဗီဒီယိုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဌာနကရောအာဖဂန်အစိုးရကပါတုံ့ပြန်ချက်ထွက်မလာသေးပါဘူးရှင်
။တရုတ်နိုင်ငံဗီဂျင်းမြို့တော်နဲ့ဒါဇင်နဲ့ချီတဲ့တခြားမြို့တွေမှာလူလူညံ့မှုအခြေအနေဇက်တိုက်ဆိုးလာနေတာကြောင့်ဒီကနေ့ဗိုလ်ထူးနေ့မှာလည်း9ရက်မြောက်ဖြစ်အနီရောင်ဆင့်စိုးရင်ရတဲ့တတိပေးအဆင့်ဆက်ပြီးတက်မှတ်ထားပါတယ်။မြေကိုမြုံမုံတွေနဲ့ညံ့တဲ့လူလူကြောင့်လေရင်ခီးစဉ်ရာနဲ့ချီပြီးတော့ပြတ်ချပြီးလမ်းပေါ်မှာကားအသွားလော်ရီမရှိအောင်ဝေးပြေးလမ်းမကြီးတွေကိုလည်းအရေးပေါ်ပိတ်ထားပါတယ်။ဘီဂျင်းမြို့ရဲ့လူလူညံ့ညံ့မှုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ဘေးကင်းမှုအဆင့်ပမာဏထက်15ဆပိုပြီးဆိုနေတာပါ။ဘီဂျင်းမြို့တော်ပြင်ပကတချို့မြို့ကြီးတွေမှာလူလူညံ့ညံ့မှုကပိုတော့ဆိုးပါသေးတယ်။ဒီကနေ့မဆိုးစလောက်မိုးရွာလိုက်တဲ့အတွက်အချိန်အနည်းငယ်ကောင်းလာတယ်ဆိုပေမဲ့မြူတွေဆက်ပြီးဖုံးလွှမ်းနေတာကြောင့်အပြင်ထွက်သွားလာဖို့ကတော့မကောင်းသေးပါဘူးခင်ဗျာ
။ကျွန်တော်သိတဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တိုင်းဒေသကတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမြောက်ပိုင်းဒေသကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းတွေအကြမ်းနဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့စီရေးပြိပခါတွေကြောင့်ဒီရက်ပိုင်းတွင်မှဒေသခံကြေးရွာသားတွေစစ်ပေးတင်းရှောင်နေရမှုများပြားလာသလိုစစ်ပွဲတွင်မှအရက်သားတွေကိုထိခိုက်မှုတွေလည်းရှိလာနေပါတယ်ဒီကြောင့်ပြည်စုံကိုထိုင်းချီဆိုင်ဗီယိုအေမြန်မာပိုင်းသတင်းတောင်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းပြီးခုလိုသတင်းပေးပို့ထားပါတယ်ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်တွင်ကပန်လုံကျေးရွာတစ်ဝိုက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့ DNLA တန်းပလောင်တပ်ဖွဲ့တွေကြားဒီကနေ့မနေ့ထိတိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံတွေဟာဒီဘောနံမတူစားတဲ့မြို့တွေမှာထွက်ပြေးနေသူရှိသလိုပိတ်မိနေတဲ့သူတွေလည်းရှိနေပါတယ်။လက်ရှိရွာတွင်ပိတ်မိနေသူတွေနဲ့ထိခိုက်မှုရှိတဲ့ရွာသားတွေကိုကယ်ထုတ်လာခဲ့တယ်လို့ကူညီရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်။ဒီမနေ့ကမနေ့6နာရီလောက်တော့မှပြန်ပြီးတော့ကလပ်ပြန်ပြန်ကြားရတာ။မနေ့ပိုင်းကမှနှစ်ဖက်ကိုသူတို့ပြန်ကြည့်ပြီးတော့မှထိခိုက်မိတဲ့သူတွေနောက်ဆောင်တဲ့သူတွေမနေ့ကပြစ်ခတ်မိတဲ့ဟိုဒီလိုသွားတဲ့ဟိုကလေးမလေးတစ်ယောက်အဲ့ဒါပြန်ပြီးမှပြောတယ်ပေါ့။ခုက6နာရီပြန်လာတော့မှကားတန်းနဲ့လုံးလေးနားပြီးနဲ့ပြန်လာပြန်လာတယ်ကြ။မနေ့ကတော့မြို့တမီးနဲ့ရောက်နည်းနည်းရောက်မှသူခိုင်ရရတယ်။ဟိုအသက်30နှစ်လောက်ရှိတဲ့နန်းမွေးအောင်ဆိုတဲ့မိန်းကလေးကတော့ခဏကတော့မှမှန်မလို့သူကပြောတယ်။ဒီကျတော့ပြက်ဖို့သူတို့ထပ်ပြင်လာတာတွေ့တယ်ကြောင့်အမျိုးသမီးတယောက်တန်ရန်ရတာလေ။
မနေ့ကတောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေကနေရယူထားတဲ့ပန်လုံစခန်းကိုတမ်းပလောင်တပ်ဖွဲ့တွေကနေလာရောက်တိုက်ခိုက်ခဲ့လို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေတယ်လို့သူကဆိုပါတယ်။တိုက်ပွဲဖြစ်ပွားနေမှုကြောင့်ပန်လုံနဲ့နီးဝန်းကျင်ကျေးရွာကရွာသားတွေဟာစစ်ပေးလွတ်ရာဒေသဘက်ကိုတိမ်းရှောင်နေရပါတယ်။နံမရူမြို့နယ်မန်ဆန်ကျေးရွာသွင်းမှာတော့စစ်ရှောင်ရွာသား100ကျော်ရောက်ရှိနေတယ်လို့ဂူကြီးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကဆက်ပြောပါတယ်။အဲ
မနေ့တော့ဆယ်ရပဲဒီသူတို့မန်ဆန်ဘက်ကိုကျေးရွာကြတာများတယ်။တော့ဟိုလည်း148ယောက်ဆိုလားမသိဘူး။အဲ့ဒါမနေ့တော့ပေါ့နော်။ပုံတွေတော့မရှိတော့ဒီနေ့ဆက်ဝင်လာလိမ့်မှာပေါ့နော်။
အလားတူဒီဘောမျိုးကစစ်ဆောင်စခန်းတွေမှာပန်လုံနဲ့အနီးဝန်းကျင်ကျေးရွာကစစ်ဆောင်ရွာသား900ကျော်ရောက်ရှိနေတယ်လို့ဝမ်မောလူမှုကူညီပေးရေးဖွဲ့ခေါင်းဆောင်ကိုမျိုးကပြောပါတယ
်။ပန်လုံကနေပြီးတော့ထွက်လာတာကကျွန်တော်တို့ဒီသာသနာ2500ခုံးကျောင်းမှာကလူကြီး220၊တာဘုတ်ခုံးကျောင်းမှာကလူကြီး320
အခုနောက်ထပ်ဘောဂျူမာကနိုင်လွယ်တန်ခါတန်ခံရွာဘက်ကလူရေ368ခန်းပြီးပေါ်မှာလည်းဟုတ်ရဲ့ခင်ဗ
ျစစ်ဘေးရှောင်ရွာသားတွေအနေနဲ့ဆက်လက်ရောက်ရှိလာဖို့ရှိနေသေးတယ်လို့ကိုမျိုးကပြောပါတယ်ဒီအနယ်လေတပ်ဖွဲ့အနေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြန်မာတပ်မတော်နဲ့ပါဒီရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတာပါမနေ့ကလည်းနမ်မသူမြို့နယ်ပန်ဟချေးရွာနီးမှာတနေရနန့်ဆန်မြို့နယ်မန်ကန်နဲ့စခန်းသာရွာကြားမှာတနေရဖျားကြီးရွာ73ဟုံးကြီးရွာကြားမှာတောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းဒီ NLA ဘက်ကထုတ်ပြန်ထားပါတယ်။အလားတူကချင်းပြည်နယ်ဒေသဘက်မှာလည်းမြန်မာတပ်မတော်နဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေမှာရှိနေပါတယ်။ဒီကနေ့မှဝိုင်းမော်မြို့နယ် KIU အခြေပြုရာလွဲဖောင်တောင်နဲ့အင်ဂျိုင်းရန်ဒေသတွေမှာတိုက်ပွဲဖြစ်ပွားနေစေလို့ကချင်းငင်းချိုင်းရေးကျူးဆောင်ဦးဆန်အောင်ကပြောပါတယ
်။ဒီလေရင်တွေကတော့ခေါတုံခေါပြန်တိုက်လေရင်တွေသွားနေတာတွေ့တယ်ခင်ဗျ။သူစကအဲလိုက်ဖောင်းနဲ့အရင်တုံးပေါ့နော်အဲ့ဘက်ရဲ့ပြည်တမ်းဖာတည့်ရဲ့ area တိကရင်းလေးနေရာရဲ့အဲ့ဘက်ကိုရင်းရောခြေလင်းရောအကုန်အဲ့ဒါနဲ့သူစစ်စင်နေလို့ရှိရတယ်ဝိုင်းမော်မြို့နယ်နဲ့ဂျန်ရမြို့နယ်ပေါ့
ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေမှာတမတော်ဘက်ကလေကြောင်းကူနဲ့တိုက်ခိုက်တာကြောင့်အရသားတွေထိခိုက်မှုရှိနေတယ်လို့ကချင်းငင်းချမ်းရေးကျူးဆောင်ဦးဆောင်အောင်ကဆက်ပြောပါတယ
်။ဒေသခံတွေကတော့အဲဒီလိုင်ဖုံးဘက်ကတော့အစိုးရကသူကပြေးကြပြောတမဟာတိအင်ချမ်းရမြို့နယ်မှာကျတော့19ရက်နေ့ကစကင်းမှာလေနဲ့ပြစ်တာအဲဒီလေနဲ့ပြစ်တော့ရက်သားအိမ်ကြီးချီပြီးညီလောင်သွားတဲ့အင်ချေ40လောက်လို့ရောညီလောင်သွားတယ်လို့ပြောတယ်။အဲဒီကအရသားတွေကတော့ဝိုင်းမော်ဘက်မှာသုခတေစကားအနေနဲ့အဲဒီအထိမဝင်လာတယ်လို့သိရတယ်ခင်ဗျာ။
မြမတော်မတော်ကနေလေးလကြလေချောင်းနဲ့ရောလက်နဲ့ကြီးနဲ့ပါအဆက်မပြတ်ထိုးစစ်စင်တိုက်ခိုက်နေတဲ့ဂီတွန်တောင်ကုန်းကို KIU ဘက်ကတန်းနောက်ဆုတ်ခွာပေးခဲ့ရပေမဲ့လက်ရှိထိုးစစ်ရှိန်မရတန့်သေးဘူးလို့သူကဆိုပါတယ်။လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမတော်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIU ကချင်းလွတ်လပ်ရေးဖွဲ့ DNL တန်းပလောင်တပ်ဖွဲ့တွေကြမ်းမှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်ပွားနေခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသားတွေကလည်းစစ်ပြေးဒုက္ခတွေဖြစ်နေစစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ။
နိုင်ငံရင်တည်ပြပို့ထားတာပါအခုတစ်ခါမှာတော့ JCB အဖွဲ့ရဲ့ရန်ပုံငွေသုံးဆွဲမှုစီမံခန့်ခွဲရေးပိုင်းကိုကြည့်ရအောင်ပါလက်ရှိဖွဲ့စည်းလိုက်တဲ့ငင်းကြေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB အနေနဲ့ရရှိတဲ့ငင်းကြေးအတွက်ရန်ပုံငွေသုံးဆွဲရမှာပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုအသိပေးဖို့လိုအပ်တယ်လို့ထွက်ပေါ်လာတဲ့ရလဒ်တွေကလည်းပြည်သူဆန္ဒနဲ့ထပ်တူကြဖို့လိုအပ်တဲ့အကြောင်းကိုသုံးသပ်တာရှိနေပါတယ်ဒီချိန်ထဲမှာပဲဒီစီမံခန့်ခွဲမှုအပိုင်းမှာပုံမနှောင့်နှေးတာတွေဖြစ်ပေါ်လာမှာကိုစိုးရိမ်တာတွေလည်းရှိနေပါတယ်ဒီတောင်ပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ငင်းကြဲရေးလုပ်ငန်းစဉ်ရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ကိုအမျိုးသားပြည်လည်တင့်မြတ်ရေးနဲ့ငင်းကြဲရေးဗဟုဌာန NRPC ဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူပြီးအစိုးရဘက်ကကိုယ်စားလှယ်ရှိဦးတိုင်းဒေသလည်းနိုင်ငံအဖွဲ့တွေဘက်ကကိုယ်စားလှယ်ရှိဦးနဲ့ဒီလ20ရက်နေ့ကနေပြည်တော်မှာပူးပေါင်းဖွဲ့စည်းခဲ့တာဖြစ်ပါတယ်ဒီအဖွဲ့ဟာငင်းကြံရေးရံပုံငွေခွဲဝေသုံးဆွဲရာမှာပြစ်ခတ်တိုက်ခိုက်မှုရစဲရေးကဏ္ဍစိစက်ညှိနှိုင်းဆွေးနွေးရေးကဏ္ဍငင်းကြံရေးအထောက်အကူပြုဖွံ့ဖြိုးရေးကဏ္ဍအမျိုးသားပြည်လည်တည်မြဲရေးနဲ့ငင်းကြံရေးဘူဌာနရဲ့ငင်းကြံရေးလုပ်ငန်းစဉ်များကဏ္ဍဆိုပြီးဦးစားပေးကဏ္ဍ၄ရပ်သတ်မှတ်ဆောင်ရွက်ဖို့ကိုလည်းသဘောတူခဲ့တာဖြစ်ပါတယ်ငင်းကြဲရေးလုပ်ငန်းစဉ်ရံပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ JCB ရဲ့ရံပုံငွေသုံးဆွဲမှုဟာပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုအသိပေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်။အရင်အစိုးရလက်ထက်မှာလည်းငင်းကြဲရေးနဲ့ပတ်သက်ပြီးတော့သုံးဆွဲခဲ့တဲ့ငွေကြေးပမာဏဟာနည်းတာမဟုတ်။အဲ့ဒါအနေနဲ့ပတ်သက်ပြီးတော့လည်းဥပမာပွင့်လင်းမြင်သာမှုရှိရှိနဲ့သမားပြည်သူလူထုကမသိရှိခဲ့ရဘူး။အဲ့တော့လက်ရှိအစိုးရလက်ထက်မှာတော့ငင်းကြဲရေးနဲ့ပတ်သက်ပြီးဘဏ္ဍာငွေသုံးဆွဲမှုအပေါ်မှာပြည်သူလူထုအနေနဲ့ပွင့်လင်းမြင်သာမှုရှိရှိဟိုသိနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲ့ဒီဟိုရံပုံငွေတွေကိုသုံးဆွဲပြီးတော့ထွက်ပေါ်လာတဲ့ရာလတ်တွေပေါ့လေ။နော်အဲ့ဒီရာလတ်တွေကလည်းပဲနော်ဟိုပြည်သူလူထုဆန္ဒနဲ့တစ်ခါတည်းကြားဖို့လိုအပ်တယ်။နောက်ပြည်သူလူထုကိုလည်းတကယ်ဖြည်းဖြည်းရောက်ရောက်ဟိုအကျိုးပြုနိုင်လို့လိုအပ်တယ်လို့မြင်တယ်။
အထူးသဖြင့်စစ်ရှောင်စခန်းကပြည်သူတွေအတွက်ဘလို့ခိုးဝေတုံးဆွဲတယ်ဆိုတာကိုတင်ပြသင့်တယ်လို့လည်းဆက်ပြောပါတယ
်အထူးသဖြင့်တော့ဥမာလက်ရှိပေါ့လေဥမာဒီစစ်ပြေးရှောင်စခန်းတွေမှာရောက်နေတဲ့ကျွန်တော်တို့နိုင်ငံသားပြည်သူလူထုအများစုကြီးရဲ့စားရေးဝတ်ရည်ဒီရင်းနဲ့ပတ်သက်ပြီးတော့ဘလောက်အထိဖြစ်ဖြစ်ရောက်ရောက်ဒီရံမုံငွေတွေကနေခိုးဝေတုံးဆွဲမယ်ဆိုတာမျိုးကိုနော်ပုံနည်းမြင်သာမှုရှိရှိအတိတ်တွေနိုင်လို့လိုအပ်တယ်လို့မြင်တယ
် ISP ခေါ်မဟာဗျူဟာနဲ့မူဝါဒရေးရာလိလရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့ဦးအောင်သူငင်းကတော့သူ့အမြင်နဲ့စိုးရိမ်မှုကိုအခုလိုပြောပါတယ်
ဒ နိုင်ငံကိုကူကပေါင်းထားတယ်ကျွန်တော်တို့ joint peace fund လို့ခေါ်တဲ့ဒီမြန်မာငင်းငယ်ရင်းနဲ့ပတ်သက်လို့ပေါ့နော်ဆိုတော့ဒီကူတွဲပြီးတော့သူတို့ရန်ပုံငွေတစ်ခုရှိပါတယ်ဒေါ်လာတန်း100ကျော်လောက်ရှိတယ်ပေါ့နော်ဆိုတော့အဲ့တော့သူတို့ကနေပြီးတော့ကျွန်တော်တို့တိုင်းပြည်ကိုအကူအညီပေးတဲ့အခါမှာအစိုးရဘက်ကကြတော့ဗျာဒါမလူအပ်တဲ့ကိစ္စတွေသုံးတာမျိုးတွေကိုစူးစိုးရင်လည်းနောက်တစ်ခါကျတော့ဒီငွေတွေနဲ့ပတ်သက်လို့ပို့ပြီးတော့ဟိုစီမံခန့်ခွဲမှုလုပ်ချင်တဲ့သဘောရှိပါတယ်ရှိတဲ့ခါကျတော့အဲ့တော့ခုနပေးမဲ့နိုင်ငံတွေနဲ့ဒီအစိုးရနဲ့ကဗျာအပြာငါညှိနှိုင်းပြီးတော့ဟိုဘယ်ကိစ္စတွေသုံးမယ်ဘယ်ကိစ္စတွေတော့မသုံးဘူးပေါ့စသဖြင့်ဟိုဒီလိုညှိနှိုင်းမှုတွေနဲ့သွားတယ်လို့ထင်ပါတယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်တို့စိုးရိမ်တာပေါ့နော်အစိုးရဘက်မှာကျတော့ဒါဟိုတိတိယယောက်စီမံခန့်ခွဲနိုင်ရင်ကောင်းပါတယ်အဲ့လိုမှမဟုတ်ဘဲနဲ့ထပ်ပြီးတော့ဆောင်ရတာတွေအချိန်ကြာတာတွေဘာတွေဖြစ်လာလို့ရှိလို့ရှိရင်ဈာထမအဖို့ထည့်လေးတွေရှိနိုင်တယ်တော့ထင်ပါတယ
် NCA ခေါ်တနင်္ဂနွေလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အရဆောင်ရွက်ရမယ့်လုပ်ငန်းတွေအကောင့်ထဲဖော်ရမှာစိတ်ကြမှုတွေရှိနေတာကြောင့်လက်ရှိမှာပုံမမြန်ဆန်ဖို့လိုအပ်ကြောင်းလည်းထောက်ပြပါတယ
်ကျွန်တော်တို့ဒီ NCA လို့ခေါ်တဲ့ဒီတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုသဘောတူညီချက်ပေါ့နော်စာတမ်းလက်မှတ်ထိုးပြီးတဲ့အချိန်အစလို့ဒီတိုင်းသားဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ပေးပါမယ်ဆိုတော့ဒီကောကရှိထားတယ်ဗျာဆိုတော့အဲ့ဒါတွေကောင်မှအခုပြန်ကြည့်ရင်လည်းဟိုတော်တော်လေးနှီးတယ်ပေါ့နော်ဒီပုံပြမှုလုပ်ငန်းတွေလှုပ်ဆောင်ပေးတဲ့အပိုင်းတွေဆိုတော့အဲ့တော့ကျွန်တော်မြင်လာတော့ဒီချက်ဟိုပွင့်လင်းမြင်သာဖို့လည်းလိုရပို့ပြီးတော့ထိထိရောက်ရောက်အကောင့်ထည့်ဖော်ဖို့လည်းလိုရတော့ထင်ပါတ
ယ် JCB ဖွဲ့စည်းရေးဆိုင်ရာအစည်းအဝေးမှာတော့ဒေါ်ဆန်းစုကြည်ကငင်းကြိုင်းလုပ်ငန်းစဉ်ဆိုင်ရာရန်ပုံငွေနဲ့ပတ်သက်ပြီးကန့်သက်ထိန်းချုပ်မှာမဟုတ်ကြောင်းစီမံကိန်းတွေကိုမြင့်မြတ်တတနဲ့ထိထိရောက်ရောက်ဖြစ်အောင်ဥတီဆောင်ရွက်ဖို့နဲ့နိုင်ငံတကာထောက်ပံ့မှုတွေကိုပွင့်လင်းမြင်သာမှုရှိပြီးတာဝန်ယူမှုအပြည့်နဲ့ဆောင်ရွက်ဖို့လိုအပ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါခုတစ်ခါမှာတော့မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာအရင်းမြစ်တွေနဲ့ကုန်သွယ်မှုတွေကိုလွဲမစွာစီမံခန့်ခွဲမှုတွေကြောင့်ယုံရင်းကျဆင်းနေတဲ့စီးပွားရေးကိုပြန်လည်ဦးမော်လာစေဖို့အတွက်အယက်သားဆိုရကကြိုးပမ်းနေပါတယ်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံသူတွေအနေနဲ့လုံခြုံအခွင့်အလမ်းတွေဖန်တီးပေးနိုင်တဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုအဓိကအာရုံစိုက်လုပ်ကင်ကြဖို့လည်းအဆိုရတက်ကတိုက်တွန်းနေတာပါမေဂန်သမ္မတဘရက်အိုဘားမားရဲ့အမိန့်နဲ့မြန်မာနိုင်ငံပေါ်တန်ခတ်ရေးယူထားတာတွေကိုမကြသေးခင်ကပဲဖယ်ရှားပေးလိုက်တဲ့အတွက်လေမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းတွေဥမော့စာပြုလာနေတဲ့အကြောင်းကို VOA သတင်းတောက် Daniel D. Cutteret ရဲ့သတင်းဆောင်မကိုတော့ကိုအောင်လွင်ဦးကတင်ဆက်ပေးပါမယ်ရှင်
မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရကအလောက်ကန်ခွင်လန်းတွေအကြီးအကျယ်ဖန်တီးပေးနိုင်မှုမျှော်မှန်းထားတဲ့ကွန်ထရိုးလုပ်ငန်းတွေကိုတိုးချဲ့ပြီးစီးပွားရေးအကောင့်လာဖို့ရည်ရွယ်နေတာဖြစ်ပါတယ်2015ဖန်တာနှစ်မှာတော့လည်းမြန်မာနိုင်ငံရဲ့ပြပပို့ကုန်မဖန်တာဟာနှစ်ဆနီးပါးတိုးခဲ့ပြီးဒေါ်လာသန်းပေါင်း1100လောက်ထိဖြစ်ခဲ့သလိုမြန်မာနိုင်ငံရဲ့ကွန်ထရိုးလုပ်ငန်းတွေမှာအဓိကကျတဲ့ထယ်ချုပ်လုပ်ငန်းမှာတော့အမျိုးသမီးအများစုပါဝင်လူပေါင်း 38,000 လောက်အတွက်အလောက်ကန်တွေဖန်တီးပေးနိုင်ခဲ့တယ်လို့လည်းအပြည်ပြည်ဆိုင်ရာလူသမားဖွဲ့ချုပ် ILO ကပြောပါတယ်ကွန်ထရိုးလုပ်ငန်းတွေမှာလောက်ကန်နေသူတွေအတွက်အခွန်သက်သာဝင်ပေးမဲ့အစီအစဉ်တွေပါဝင်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေအစ်စ်ကိုလည်းအစိုးရကမကြသေးခင်ကပဲအတည်ပြုလိုက်တယ်လို့နှစ်ပေါင်းများစွာအမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်မှုတွေလည်းစက်တင်ဘာလနဲ့ဖယ်ရှားပေးလိုက်တာကြောင့်နိုင်ငံတကာကလုပ်ငန်းတွေမြန်မာနိုင်ငံမှာဝင်ရောက်လောက်ကန်နေမဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်လာနေပါတယ်မြန်မာနိုင်ငံထယ်ချုပ်လုပ်ငန်းရှင်များအသင်းကတော့2024ခုနှစ်လောက်ရောက်ရင်အလုပ်သမားတန်တန်းခွဲလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းအတွင်းရေးမှူးဒေါက်ခန့်ငယ်တွေကပြောပါတယ်
With that, all these are the interest, the will of the government side, and the lifting of the sanction.
ငွေရှင်တွေရဲ့စိတ်ဝင်စားမှုတွေ၊ဆိုးရွားဘက်ကစိတ်ဆန္ဒတွေ၊တက္ကမှုတွေဖိရှားခဲ့တာတွေနဲ့အတူပုဂ္ဂလိကနဲ့ထယ်ချုပ်လုပ်ငန်းရှင်တွေလုပ်ငန်းတွေတိုးချဲ့လုပ်ကဲ့လို့တဲ့ဆန္ဒတွေလည်းကြီးထွားလာမှာဖြစ်တဲ့အကြောင်းပြောဆိုသွားတာပါ။ဒါပေမဲ့လည်းစိန်ခေါ်မှုတွေကလည်းရှိနေသေးပါ။ဆိုးရွားအနေနဲ့လုပ်ငန်းရှင်တွေအတွက်ကြိုတင်ခံမှန်းတွက်ချက်မှုတွေလုပ်နိုင်မဲ့စီးပွားရေးဆိုင်ရာမူဝါဒတွေချမှတ်ရမှာတော့နှေးကွေးနေစေဖြစ်တယ်လို့လည်းထယ်ချုပ်လုပ်ငန်းရှင်တူဖြစ်တဲ့ဦးဆိုင်မောင်ကပြောပါတယ်။အလို့သမားခွင့်ရင်းနဲ့ကွန်ထရိုးလုပ်မှုမှာနိုင်ငံတကာစံနှင်းနဲ့အညီဖြစ်အောင်သူ့ရဲ့ကြားပြူထယ်ချုပ်ဆက်ရုံမှာပြပအကူအညီနဲ့လောက်ကန်နိုင်ပေမဲ့လည်းလုပ်ငန်းတော်တော်များများကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲချမှာရုန်းကန်နေရစေပဲလို့ဆိုပါတယ
်။ Before we are close but now we are more moving to the democratic countries.So yeah the peoples have no experience
at all. ဒီကတမ်းပြီမှာတကားပိတ်ထားခဲ့ရကအခုကဒီမိုကရေစီနိုင်ငံဖြစ်ဥတီပြောင်းလဲလာပြီမဲ့ပြဿနာတွေပေါ်လာရင်ဖြစ်ရှင်းမှုလူတွေမှာအတွေ့အကြုံမရှိကြသေးတဲ့အကြောင်းကြားယူထည့်ချုပ်ဆက်ရုံမှရှိဦးဆိုင်မောင်ပြောခဲ့တာပါစီဝိုင်းဖွံ့ဖြိုးမှုတွေအားကောင်းမှုစ조사နေရတဲ့မြန်မာနိုင်ငံမှာအုတ်ချွေးရေးပုံစံအသင့်နဲ့အသားကြောင်ရုန်းကန်နေရတော့မယ်လို့လည်းအပြည့်ဆိုင်အလုပ်သမားဖွဲ့ချုပ်အဲလိုရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယဆက်သွယ်ရေးအရာရှိဖီယမိုင်ဖိချိုင်ဝေါစီကပြောပါတယ်
It is simply because Myanmar never was a country that rules, that it has operated by rules of law.
မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးရေးအောက်မှာရှိခဲ့ပြီးတဲ့အချိန်မြင်မဟုတ်ပါဘူး။ဒါကြောင့်လည်းဘာပဲလုပ်လို့ဥပဒေကအထက်မှာရှိမနေတတ်ပါဘူး။ဒီလိုကလုပ်ခဲ့တဲ့ကိစ္စတွေမှာဘာတစ်ခုမှအကိုကားလည်းမရှိခဲ့ဘူးပါဘူး
။အဲလူကတော့အစိုးရနဲ့အတူအလို့သမားကြီးရဥပဒေတွေကိုလည်းရေးဆွဲနေပါတယ်။လက်တလုံးမှာတော့ပြီးခဲ့တဲ့နေ့ထက်အနည်းဆုံးလောက်ကလစာဖြစ်ဒီနေ့ကို1.85ဒေါ်လာနှုန်းသတ်မှတ်ထားတာကိုတိုးမြင့်ပေးဖို့တောက်ဆူဆန္ဒပြတာတွေလည်းရှိနေပါတယ်။လူသမားတမကားတွေကလည်းဖော်ဝင်နေပေါ်အေးအေးယူခံရတာတွေပုံများလာနေရဲ့လို့တိုင်တန်းနေကြတယ်လို့လူသမားတွေကိုယ်တိုင်ကိုယ့်ရဲ့ရပိုင်ခွင့်ကိုနားမလဲတာအလို့ရှင်တွေအနေနဲ့လည်းပြတ်ထန်းထားတဲ့စီးမင်းတွေကိုလိုက်နာဖို့ကြိုးပမ်းနေရတယ်လည်းရှိနေပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံမှာကုန်ထုတ်လုပ်ငန်းတွေအားကောင်းလာတာနဲ့အမျှထောင်နဲ့တောင်းနဲ့ချီတဲ့အလို့သမားတွေနဲ့မိသားစုတွေရဲ့လူနေမှုအဆင့်တန်းမြင့်မားလာစေဖို့အတွက်အလို့ရှင်အလို့သမားဆက်ဆံရေးရလဲအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်မကြခင်ပေါင်း2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါ။ကုန်လုံတွဲပေနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲ။ဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲ။လာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်ဆက်စပ်ကကျေးဇူးပါတယ်ရှင်။
သောတာရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတန်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကို2ချိန်ဆွေးနွေးပေးနေကြဖြစ်ပါရယ်ရှင်။ဖီဝေကနေဘုံလူနေညနေကင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ရောတင်ကကြီးညာပေးပါမယ်ရှင်။
ကခိုင်ပြည်နယ်ကလူမှုဝန်ဝန်အားလုံးရဲ့ဘေးဒုက္ခတွေနဲ့နေနာချက်တွေကိုကန့်တွဲဖြေရှင်းရေးပြီးပြည့်စုံတဲ့မဟာဗျူဟာတရက်ကိုအလင်းမြန်ချမှတ်အကောင်အထည်ပေါ်လှုပ်ဆောင်ဖို့ကုလသမဂ္ဂကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာလ19ရက်နေ့ကရန်ကုန်မြို့မှာအရှေ့တောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အလို့သဘောအစည်းအဝေးတရက်ကိုမြန်မာဆွေရောက်ကလက်ခံကျင်းပတဲ့ပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်နဲ့လူသားချင်းအကူအညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူးမစ်ရီနာတာဒက်ဇလီယန်ကကြိုဆိုတဲ့အကြောင်းပြောထားတဲ့ဒီဇင်ဘာလ20ရက်နေ့စွဲနဲ့ထုတ်ပြန်ချက်ထဲမှာအဲဒီလိုတိုက်တွန်းထားတာပါမက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့နာကလူစီကားတဲ့မိရှုမိပန်းစည်းတစ်ခုမှာအင်္ဂါနေ့ကပေါက်ကွဲမှုကြီးဖြစ်တာကြောင့်လူ30ယောက်ထဲမှနေသေးဆုံးပြီးအယောက်80တန်းရောက်သွားပါတယ်မြို့တော်ရဲ့မြောက်ဘက်ကီလိုမီတာ30လောက်မှာရှိတဲ့ထူတီဖက်မြို့နယ်ကဆန်ပါပလီတိုဈေးမှာခရစ်မတ်နဲ့နှစ်သစ်ကူအားလိုက်ရဲ့ကာလတွေအတွက်မိရှုမိပန်းဝယ်တဲ့လူတွေနဲ့ပြည်နေတဲ့အချိန်ပေါက်ကွဲမှုဖြစ်တာပါတူကီနိုင်ငံဆိုင်ရာရုရှားသံတမန်ကြီးကိုပြစ်ဒဏ်ခဲ့တဲ့လူနဲ့ပတ်သက်ပြီးအပြီးသက်ကောက်ချက်ချပြောဆိုမှုစော်လွန်နေတယ်လို့ရုရှားဆိုရကဒီကနေ့ပြောပါတယ်။ရုရှားသံတမန်အွန်ဒရီဂါလော့ဖ်ကိုတူရကီရဲဝန်ထမ်းတူကအန်ကာရာမြို့တော်မှာတနင်္လာနေ့ကပြစ်ဒဏ်ခဲ့တာပါ။ပြစ်တဲ့သူကအာလပိုမြို့ကိုမမေ့နဲ့၊ဆီးရီးယားကိုမမေ့နဲ့ကျွန်တော်တို့မြန်မာဘေးကင်းလုံခြုံမှုမရှိသေးပေ၊ခင်ဗျားတို့လည်းဘေးကင်းလုံခြုံမှာမဟုတ်ဘူးလို့အော်ဟစ်ခဲ့တဲ့အကြောင်းမျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်။ဘာလင်မြို့ကလူစီကားတဲ့ခရစ်မတ်ဈေးတစ်ခုထဲထရက်ကားနဲ့မောင်းဝင်တိုက်ခဲ့သူကိုဂျာမန်အာဏာပိုင်တွေဒီကနေ့ဆက်ပြီးရှာနေပါတယ်။လူ12ယောက်သေဆုံးခဲ့ရတဲ့တနင်္လာနေ့ကအဲဒီတိုက်ခိုက်မှုဖြစ်ပြီးချင်းမှာပဲဖမ်းဆီးခဲ့သူတယောက်ကတော့မနေ့ကပြန်လွတ်ပေးလိုက်ပြီးတဲ့နောက်တကယ့်လက်တွေကိုဆက်ရှာနေကြတာပါခင်ဗျာ
။သတင်းချင်းချက်ကိုကိုကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေတွေစီစဉ်ထုတ်လွှင့်ပြီးမှုကတော့မတင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ဖီယိုအမေရိကန်တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00လိုင်းဒိုမီတာ24-25.58တိကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျေးမွှန်းလန်းကြပါစေရှင်။
This program has come to you from the Voice of America, Washington.